မြန်မာနိုင်ငံမှာမေလ24ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်ရေးမှူးချုပ်တက်ရောက်ဖို့မြန်မာနိုင်ငံကဖိတ်ကြားထားပါတယ်။ရှေလန်းကုန်းလန်းပါဝင်တဲ့ခေတ်သစ်ပိုးလန်းမကြီးစီမံကိန်းအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲတက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြတာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ပေါ်ဆောင်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂကအားပေးထောက်ခံနေတဲ့ကိစ္စတွေအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ပြည်ထောင်စုရဲ့ဆင်းရဲကိုမျက်မျက်တတကင်တွယ်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဒေါအောင်ဆန်းစုကြည်နဲ့မစ္စတာဂူတာရက်စ်တို့ဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အမျိုးသားပြည်လည်တင်းမြတ်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိစ္စကိုဆွေးနွေးခဲ့ကြတဲ့အပြင်မကြခင်ကျင်းပမဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်မှုချုပ်တက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာမေလ14ရက်နဲ့15ရက်နှစ်ရက်ကျင်းပခဲ့တဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံအကြီးအကဲတွေကြားစပွဲဝိုင်းထိုင်ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ဆွေးနွေးမိန့်ခွန်းပြောကြားခဲ့ပါတယ်။ပိုလမတ်တကြီးစီမံချိတ်အောင်မြင်စေဖို့အတွက်ပြန်လည်နားလည်မှုလေးစားမှုကိုအခြေခံတဲ့ပြည်သူအချင်းချင်းကြားကောင်းမွန်တဲ့ဆက်ဆံရေးရရှိမှုနဲ့တင်ငယ်အေးဇန့်နဲ့ပတ်ဝန်းကျင်တရက်ရှိမှုတို့ဟာအဓိကကျတဲ့အခြေခံချက်တွေဖြစ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကအလေးထားပြောခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင်။